Welcome to the Voice of America in Burmese.
Mingla jan pya ba de kya VOA American dan ye 2018 khu ne January la 2 ye in ga ni nya be season ne ko Washington DC myo ro ga ni nyama san no jay nya 9 nai ni 10 nai thi line number 24 25 32 51 do ga ni dai yai thol lwin ni ba bi kya ကျွန်တော်ညံဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်းတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါအီရန်နိုင်ငံတွင်းမှာပြဿနာတက်အောင်ရန်သူနိုင်ငံတွေကလှုပ်ဆောင်နေတာလို့ဘာသာရေးခေါင်းဆောင်ကဆွဆွဲလိုက်ပါတယ်ပါကစ္စတန်ဆိုင်ရာအမေရိကန်သမ္မတကိုပါကစ္စတန်ကဆင့်ခေါ်လိုက်ပြီးအမေရိကန်သမ္မတရဲ့ပြောဆိုချက်ကိုကန့်ကွက်လိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ NLD ပါတီတွင်းမှာပိုပြီးအားကောင်းတဲ့လုံဆောင်မှုတွေဖြစ်လာအောင်လို့စီကံထိန်းသိမ်းရေးကိုဘယ်လိုလုပ်မှာပါလဲ
ကျွန်တော်တို့ခံရတဲ့ဒီစီကံထိန်းသိမ်းရေးကတော့30-40လောက်ပဲရှိမှာတစ်နှစ်လုံးမှာလွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားတာမပေါ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါ KNO ဖိတ်ပိုင်းခေါင်းဆောင်အပြောင်းလဲဖြစ်တဲ့အကြောင်းကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့ကျွန်တော်ဒီအစိုးရလက်ထက်မှာလွတ်လပ်တဲ့နေရာတွေမှာကြားပြတ်ရွေးကောက်ပွဲတွေလုပ်သွားမဲ့အကြောင်းကိုလည်းကြားရဖို့ရှိပါတယ်အဲ့ဒီအစီအစဉ်ဒီနောက်ပိုင်းမှာတော့တိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်ပါပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့နန်းလောင်တို့ကပြောပြပေးမှာပါအ
ီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်ရန်သူတွေရဲ့လှုပ်ဆောင်မှုဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနေမှာဆွဆွဲပြောဆိုလိုက်ပါတယ်အစ္စလာမစ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီရက်ပိုင်းတွေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတယ်လို့ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကကြေညာချက်မှာပြောဆိုပါတယ်သူရဲ့ကြေညာချက်ကိုတော့နိုင်ငံပိုင်ရုပ်သံမှာပြသခဲ့တယ်လို့တရားဝင်အင်တာနက် website မှာလည်းဖော်ပြထားပါတယ်လက်တလော့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချင်းကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမီနီကပြောဆိုထားပါတယ်အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ5ဦးသေဆုံးခဲ့ရကြောင်းလည်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကတည်းကဆိုရင်သေဆုံးသူ20ကျော်ရှိသွားပြီဖြစ်ပါတယ်။ခါတာရီဂျန်မြို့ကရဲစခန်းမှာဆန္ဒပြသူတွေကတနက်တွေခိုးယူဖို့ကြိုးစားတာမှာအဓိကယုံစဖြစ်ခဲ့ပြီးတဲ့နောက်6ဦးသေဆုံးရတယ်လို့သတင်းကဖော်ပြပါတယ်။နာဂျာဖာဘတ်မှာတော့ရဲတပ်ဖွဲ့ဝင်တဦးသေဆုံးတယ်လို့သတင်းကဖော်ပြပါတယ်။ကျန်းကျုပ်ရက်ဆက်ပြီးခြားစားပျက်စီးနေတဲ့အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမှဆန့်ကျင်လာကြတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနေ့မနက်ပိုင်းမှာ Twitter မှာထပ်ပြီးတော့ရေးသားပါတယ်။အဓိကရုံးမှာပါဝင်သူတွေနဲ့ဥပဒေချုပ်ဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကင်တွယ်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကမနေ့တနင်္လာနေ့မှာကြေညာပြောဆိုပါတယ်။အများပြည်သူပိုင်ပျက်စီးတွေကိုဖျက်ဆီးသူတွေအများပြည်သူအနှောက်အယှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရဘက်ကတီးခတ်မှာမဟုတ်ဘူးလို့သမ္မတကပြောတာပါပြီးခဲ့တဲ့ကြာသပတေးနေ့မတ်ဟတ်မြို့ကနေစခဲ့ပြီးတဲ့နောက်တနင်္ဂနွေလုံးကိုပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံရဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter ကဆွဆွဲရေးသားချက်ကိုစန့်ကျင်ကက်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်နိုင်ငံကအမေရိကန်သမ္မတကိုပါကစ္စတန်အစိုးရကဆင်ခေါ်လိုက်ပါတယ်။ Twitter ဆက်မျက်နှာမှာနေတိကူနေကသမ္မတထရမ့်ရဲ့ရေးသားချက်ကိုဆွနေဖို့တန်အမတ်ဒေးဗစ်ဟယ်လီကိုပါကစ္စတန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာဆင်ခေါ်ခဲ့ကြောင်းအစ္စလာမဘတ်မြို့ကအမေရိကန်တန်ယုံပြောခွင့်ရကဆိုပါတယ်။ထရမ့်ရဲ့2018ခုနှစ်ရဲ့ပထမဆုံး Twitter ကရေးသားချက်မှာတော့အမေရိကန်အနေနဲ့ပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့15နှစ်ကျော်ကာလအတွင်းမိုက်မဲစွာနဲ့ပဲဒေါ်လာ33ဘီလီယံထက်မနည်းအကူအညီပေးခဲ့ပေမဲ့အလိမ်အညာတွေလက်ဖျားမှုတွေနဲ့အမေရိကန်ခေါင်းဆောင်တွေကိုလည်းအယူတွေလိုသဘောထားခဲ့တာတွေပဲပြန်မိရခဲ့တယ်လို့ဆိုထားပါတယ်။အမေရိကန်တို့ရှာပွေတက်ခိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်ကလုံခြုံတဲ့နေရာဖာနီပေးထားတယ်လို့လည်းသမ္မတထရမ့်ကဆွဆွဲရေးသားထားပါတယ်။အာဖဂန်နဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုနေဆက်ဖြတ်ကျော်တိုက်ခိုက်နေကြတဲ့အာဖဂန်တာလီဘန်တွေနဲ့ဟန်ကီအကြမ်းဖက်ကွန်ရက်ကိုမြစ်ကွဲပြုထားတာသမ္မတမဟုတ်အကာအကွယ်ပေးနေတယ်ဆိုပြီးပါကစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကတစ်ချိန်လုံးဆွဆွဲပြောဆိုနေတာပါဒီဆွဆွဲပြောဆိုချက်တွေကိုပါကစ္စတန်ဘက်ကညှင်းဆိုထားပါတယ
်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကကန့်လှမ်းလိုက်ပါတယ် တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကအပြည့်ရပမွန်ကျွန်ရွာမှာသတင်းတစ်ပတ်အတွင်းမြောက်ကိုရီးယားတန်တမန်တွေနဲ့တောင်ကိုရီးယားအစိုးရဘက်ကတွေ့ဆုံလို့ကြောင်းနှစ်နိုင်ငံပေါင်းစည်းရေးဝင်ကြီးကဒီကနေ့အင်္ဂါနေ့မှာပြောဆိုတာဖြစ်ပါတယ်။ဒီတွေ့ဆုံမှုဟာဆိုရင်2015ခုနှစ်ဒီဇင်ဘာလနောက်ပိုင်းတောင်နှင်းမြောက်ကိုရီးယားအစိုးရနှစ်ရက်ကြာပထမဆုံးသောအစ်မြင့်ဆွေးနွေးမှုဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချန်းမှာနောက်လာတဲ့ကျင်းပမဲ့အိုလံပစ်အားကစားပွဲတော်တွေမှာပါဝင်ရှင်ပြိုင်မှုမြောက်ကိုရီးယားအားကစားအဖွဲ့တစ်ခုဆင်းလို့ရေးချင်းချိန်နေတဲ့အကြောင်းမနစ်တနင်္လာနေ့ကနှစ်သက်ကူမိန့်ခွန်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကထည့်သွင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲတောင်ကိုရီးယားဘက်ကဆွေးနွေးဖို့ကမ်းလှမ်းတာဖြစ်ပါတယ်။မနေ့တနင်္လာနေ့နှောင်းပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကဆွေးနွေးလို့ကြောင့်သကုပ်ဥတန်းနာကိုတောင်ကိုရီးယားသမ္မတမွန်းဂျေအင်းကကြိုးဆိုပါတယ်။ဒါပေမဲ့လည်းတောင်နှင်းမြောက်ကိုရီးယားဆက်ဆံရေးတိုးတက်မှုကမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုစွန့်လွတ်မှုနဲ့သာတဆက်တည်းဖြစ်လာရမှာလို့သမ္မတကပြောဆိုခဲ့ပါတယ်ရှင်။
2018နှစ်တကူဇန်နဝါရီလတရနေ့ကစလို့အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာဆေးချောက်ကိုအပျော်ရမ်း30ခွင့်တရားဝင်ခွင့်ပြုလိုက်ပါပြီ။ပြည်နယ်ပေါင်း50ရှိတဲ့အမေရိကန်ပြည်ထောင်စုမှာဆေးချောက်ရောင်းချမှုနဲ့လက်ဝယ်ပိုင်ဆိုင်မှုဟာရာဇဝတ်မှုမျိုးကြောင်းပြည်ထောင်စုအစိုးရကသတ်မှတ်ထားဆဲဖြစ်ပေမဲ့မြို့တော်ဝါရှင်တန်အပအဝင်ဆေးချောက်ကိုပြည်နယ်ဥပဒေအရတရားဝင်30ခွင့်ပြုလိုက်တဲ့အထက်မှာတော့ကယ်လီဖိုးနီးယားဟာ6ခုမြောက်ပြည်နယ်တကူဖြစ်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဥပဒေကအသက်20နှစ်နဲ့အထက်ရှိသူတွေကိုဆေးချောက်ပင်6ပင်အထိတရားဝင်စိုက်ပျိုးခွင့်ပေးထားတယ်လို့ဆေးချောက်တအောင်စားအထိလက်ဝဲထားရှိခွင့်လည်းပြုလိုက်တာပါဆေးချောက်တရေဝင်3ဆွဲခွင့်ပြုထားတဲ့အခြားပြည်နယ်5ခုမှာလည်းအလားတူဥပဒေတွေပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်မှာကနဦးဆေးချောက်ရောင်းချမှုတွေမှာတော့အကန့်အသတ်တွေရှိပေမဲ့အလားအလာတွေကလည်းရှိနေပါတယ်ဆေးချောက်တရေဝင်အသုံးပြုခွင့်ပေးလိုက်တဲ့ဇန်နဝါရီလတရက်နေ့မှာဆေးချောက်လက်လီရောင်းချခွင့်လိုင်စင်ရတဲ့ဆိုင်ပေါင်း90သားရှိခဲ့ပြီးပြည်နယ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Los Angeles နဲ့တတိယအကြီးဆုံးဖြစ်တဲ့ San Francisco မြို့တွေမှာလည်းလိုင်စင်ရဆိုင်တွေဖွင့်လှစ်ခွင့်မရခဲ့ကြပါဘူး
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလာမစ်အစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲထားတဲ့လူ900ကျော်လွတ်မြောက်လာပြီဖြစ်တဲ့အကြောင်းစစ်တပ်ကပြောဆိုလိုက်ပါတယ်။ဘော်နိုပြည်နယ်မွန်ဂူနိုမြို့မှာစစ်တပ်ကထိန်းချုပ်ထားတဲ့အဆောက်အုံမှာလွတ်မြောက်လာသူတွေခိုးလုံနေတယ်လို့လည်းစစ်တပ်ပြောကြရဘိုမူဂျီတင်မတီအန်တီဂါကပြောပါတယ်။ဒီလူတွေဘယ်ချိန်ကာလကလွတ်မြောက်လာတဲ့ဆိုတာနဲ့စစ်တပ်ကသူတို့ကိုခိုးလုံခွင့်ပေးထားသေးသလားဆိုတာတွေကိုတော့စစ်တပ်ပြောခွင့်ရကမပြောပါဘူးစစ်တပ်ရဲ့ပြောဆိုချက်အပေါ်မှာတီးခြားလွတ်လပ်တဲ့အတည်ပြုချက်တွေလည်းမရှိပါဘူးစစ်တပ်ရဲ့ကြေညာချက်ထဲမှာတော့ပြန်ပြီးဆွဲခံထားရသူတွေထဲမှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေပါဝင်ပြီးဒီလူအများစုကိုတော့ချက်ရေကန်ကြီးတဲ့ကကျွန်းတွေပေါ်မှာစိုက်ပျိုးမွေးမြူရေးလှုပ်သားတွေအဖြစ်တပုံတွေကအတ္တမခိုင်းစေထားတာလို့ပြောခွင့်ရကပြောပါတယ်။လွမြောက်လာသူတွေထဲမှာစစ်သွေးချွတ်တွေခိုးအောင်ပါမလာရေးအတွက်စစ်တပ်ကစောင့်ကြည့်ခဲ့တယ်လို့လည်းပြောပါတယ်။စစ်သွေးချွတ်တွေကိုခြေမုံနဲ့စစ်တပ်ရဲ့မကြခင်က deep punch second စစ်စီရေးနဲ့ဆက်နွယ်ပြီးပြန်ပြီးဆွဲခံထားရသူတွေလွမြောက်လာတာလို့လည်းပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်ရှင်။
ဆိုမာလီယာနိုင်ငံမိုကာဒီရှိုမြို့မှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကလူပေါင်း912ယောက်ထိတေဆုံးခဲ့ရတဲ့ကာဗွန်ထောင်ဖောက်ခွဲမှုနဲ့ဆက်စပ်ပြီးအမျိုးသား9ဦးကိုဆွဲချက်တင်လိုက်တဲ့အကြောင်းဆိုမာလီယာအစိုးရရှင်တွေကပြောပါရယ်အခုဆွဲချက်တင်ခံရသူ9ဦးထဲမှာ4ဦးကမိုကာဒီရှိုမြို့စစ်ခုံရုံးမှာတနင်္လာနေ့ကရုံတင်စစ်ဆေးခံခဲ့ပြီး2ဦးကတော့ထွက်ပြေးလွတ်မြောက်နေပါရယ်ပြီးခဲ့တဲ့အောက်တိုဘာလတိုက်ခိုက်မှုကိုသူတို့ရဲ့လက်ချက်အဖြစ်အစ္စလာမစ်အစွန်းရောက်အဖွဲ့ Al-Shabaab ကပြောမထားပေမဲ့တိုက်ခိုက်မှုနောက်ကွယ်မှာဒီအဖွဲ့ပါဝင်ပတ်သက်နေတာကတော့တန်ရဖြစ်စာမရှိဘူးလို့ဆိုမာလီအစိုးရတာဝန်ရှိသူကပြောပါတယ်အခုဆွဲချက်တင်သားသူတွေနဲ့ပတ်သက်တဲ့ကြားနာစစ်ဆေးမှုတွေကိုရှေ့တင်းပါနောက်ပိုင်းမှာစတင်တော့မယ်လို့တရားရုံးကပြောပါတယ
်နိုင်ငံတော်လျှော့ဝှက်ချက်ပေါက်ကြားမှုနဲ့ဆွဲဆိုခံထားတဲ့ဗီယက်နမ်နိုင်ငံသားစောက်လုပ်ရေးလုပ်ငန်းရှင်တဦးကိုစင်ကာပူနိုင်ငံမှာဖမ်းဆီးလိုက်ပါတယ်မလေးရှားနိုင်ငံကိုနှဲဆက်ဖျက်ချော်တွားရောက်ဖို့ကြိုးစားခဲ့တဲ့ဖန်ဖန်အန်ဘူကိုပြီးခဲ့တဲ့ကြာသပတေးနေ့မှာစင်ကာပူမှာဖမ်းဆီးတာလို့သူ့ရဲ့ရှေ့နေတဦးကပြောပါတယ်ဗီယက်နမ်နိုင်ငံမှာတည်တံထိုက်တဲ့အမှုနဲ့ဆွဲဆိုခံထားတဲ့အသက်42နှစ်အရွယ်ဘူးကိုဗ ီယက်နမ်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်အရေးအပေါ်မိသားစုကစိုးရိမ်နေတယ်လို့လည်းရှင့်နေချူးကပြောပါတယ်သူ့အမှုတွေကဥရောပနိုင်ငံတစ်ခုမှာနိုင်ငံရေးခလုံးကွင်းလျှောက်ထားတယ်လို့ရှင့်နေကပြောပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့မပြောပါဘူးဖန်စီခံထားရသူရဲ့တခြားရှင့်နေတူကတော့ဂျာမနီပြည်ဝင်ကွင်းလျှောက်ထားတာလို့ Reuters သတင်းဌာနကိုပြောပါတယ်ဗီယက်နမ်အစိုးရရဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးအတွက်ဖန်စီခဲ့တဲ့အရာရှိတွေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေထဲမှာအသက်42နှစ်အရွယ်ဖန်ပန်အန်ဘူးလဲတူပါဝင်ဖြစ်ပါတယ်ရှင်
ဂျပန်ဧကရာဇ်အာကီဟီတိုကိုထားမောင်းများစွာတော့နှစ်တကူဆူတောင်းပေးကြတဲ့ပြည်သူပြည်သားတွေကဘရင်နန်းတော်မအင်္ဂါနေ့ကတောင်းတောင်းဖြဖြကြိုးဆိုခဲ့ကြပါတယ်။မကြာခင်ထီးနှံဆွပြီးတော့တားတော်ကိုထီးနှံဆက်ခံစီတော့မဲ့တက်တော်83နှစ်ရှိပြီဖြစ်တဲ့ဘရင်အာကီဟီတိုဟာမိဖုရားမိချီကိုနဲ့အတူဆူတောင်းပေးသူတွေကိုနေစင်မိန့်ခွန်းပြောလို့ရှိတာပါ။အင်ရှစ်ဆန်မင်းသားနာရူဟီတိုနဲ့ဂျင်ဟာရိုတို့လည်းဘရင်အနီးမှာအတူရှိနေခဲ့ကြပါတယ်။နှစ်တကူကာလရောက်တိုင်းနန်းတော်ခြံဝင်းထံမှာဘရင်ကိုလာရောက်နှုတ်ခွန်းဆက်ခွင့်ရတာဟာလူမှုအတွက်ရတောင်းရခဲ့အခွင့်အရေးလည်းဖြစ်ပါတယ်။ဂျပန်ဧကရာဇ်ဟာအသက်အရွယ်နဲ့ကြားမရေကြောင်မချခင်ထင်းနှံဆွတ်တော်မှာဖြစ်တဲ့အတွက်ဒီနှစ်နှစ်တကူကာလဆူတောင်းပွဲမှာပုံမှန်ထက်ပြည်သူပြည်သားတွေပို့ပြီးလာအောင်ကြမယ်ဆိုပြီးခန့်မှန်းထားတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကနေရအတော်များများမှာဒီနှစ်ဆောင်းရာသီအအေးထက်လွန်ကဲနေတာကြောင့်လူတချို့ကတော့အအေးထံခံနိုင်မို့ဆိုပြီးတော့ထူးထူးခြားခြားတွေလုပ်နေပါတယ်။ဝစ်စကွန်ဆင်ပြည်နယ်မီဝေါကီမြို့မှာလူတစုကပိုလာပလန်လို့ခေါ်တဲ့အီးခဲနေတဲ့ရေထဲကိုခုန်ချတဲ့လှုပ်ရှားမှုလည်းလုပ်ခဲ့ပါတယ်။မစ်ရှိဂန်ရေကန်ကြီးတဲ့ကအီးခဲနေတဲ့ရေထဲကိုသူတို့တွေခဏခုန်ချခဲ့ပြီးတဲ့နောက်ကုန်းပေါ်အမြန်ပြန်တဲ့ဆောင်းထူးထူးခြုံလို့အနှွေးတက်ကိုခံခဲ့ကြပါတယ်ရှင
်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလွန်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မားတွေနဲ့စတင်ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီကံထိန်းသိမ်းရေးအပိုင်းနဲ့ပတ်သက်လို့ထိထိရရောက်လုံနိုင်မှုအတွက်ပါတီစီကံထိန်းသိမ်းရေးအဖွဲ့ကိုအင်အားဖြည့်တင်ပြီးပြန်လည်ဖွဲ့စည်းသွားမယ်လို့ NLD ဗဟုအလို့မှုဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ် NLD လွှတ်တော်အမတ်တွေနဲ့ပါတီဝင်တွေအပေါ်တိုင်တန်းမှုပေါင်း200ကျော်လောက်ကိုအရေးယူဆောင်ရွက်နေတယ်လို့လည်းဆိုပါတယ် VOA သတင်းတော့မန်းမြမိခိုင်ကတင်ပြထားပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့ကိုအင်အားဖြည့်တင်ပြီးလာမယ့် February လအတွင်းအပြည့်အစုံဖွဲ့စည်းဖို့ရှိနေတာပါNLD ပါတီရဲ့လက်ရှိစီကံထိန်းသိမ်းရေးအဖွဲ့ဝင်တွေဟာလွတ်တော်နဲ့အစိုးရအဖွဲ့တွေမှာပါဝင်နေတာကြောင့်ပါတီရဲ့လုပ်ငန်းတွေမှာတိတ်ပြီးအချိန်မပေးနိုင်တာမို့ NLD ပါတီရဲ့စီကံထိန်းသိမ်းရေးနဲ့ပတ်သက်ပြီးထိထိရရောက်လုပ်နိုင်ဖို့အတွက်အင်အားဖြည့်တင်ပြီးပြန်လည်ဖွဲ့စည်းသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကပြောပါတယ
်ကျွန်တော်တို့ကဒီစီကံထိန်းသိမ်းရေးမှာအနေကိုဖွဲ့ပြီးသားလူတွေကစိတ်မလျော့ဘူးရှိတယ်ဒါမလို့အချိန်နည်းရအဲ့ဒီလူတွေကကျွတ်တော်ကိုယ်စားလှယ်ဖြစ်သွားတယ်ဆိုတော့ကျွန်တော်ကသူကတိတ်အချိန်မပေးနိုင်တော့ဘူးကျွန်တော်တို့သုံးဘူးအဲဒါကြောင့်ဒီဟာတွေအတွက်လည်းထည့်စဉ်းစားပြီးတော့အပြန်ဖြည့်စည်းမယ်လေနောက်ဖွဲ့တဲ့အဖွဲ့ကအလုပ်ကိုတင်းတင်းကျယ်လုပ်နိုင်အောင်အဲဒါစဉ်းစားပြီးတော့ပြန်ဖြည့်စည်းဖို့ပါအဓိက
NLD ပါတီဝင်တွေကအစိုးရတောင်းဝင်ထမ်းဆောင်နေသူတွေလွတ်တော်ကိုယ်စားလှယ်တွေအပါအဝင်ပါတီအဖွဲ့ဝင်တွေအပေါ်တိုင်ကြားခံရမှုပေါင်း400ရှိတဲ့တဲ့ကလောလောဆယ်အရေးယူထားတဲ့အမှုပေါင်း200ကျော်လောက်ရှိနေပြီလို့ဆိုပါတယ် NLD ပါတီဝင်တွေအပေါ်တိုင်ကြားမှုတွေကိုဘယ်လိုမျိုးအရေးယူနေသလဲဆိုတာနဲ့ပတ်သက်ပြီးဦးညံဝင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့ဟိုမနေ့ပေါ့ကျွန်တော်တို့ခံရတဲ့ဒီစီကံသိသိရတော့340လောက်ပဲရှိမှာတစ်နှစ်လုံးပေါ့နောက်ဒါကဟိုကမပေါဘူးပေါ့နော်လွတ်တော်ကိုယ်စားလှယ်တွေကိုပြည်သူကိုယ်စားလှယ်လွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားတာမပေါ့အဲ့ဒါတိုင်ကြားတာကြတော့စီကံထိန်းသိမ်းရေးအလုပ်ပဲဒါမဲ့ဒေါက်တာဦးမြင့်ညောင်းကခြိုက်ပါတယ်ဟာစုစုပေါင်းအရေးယူနေတဲ့ဟာ200လောက်ရှိမှာကျွန်တော်တို့လိုအပ်လို့ရှိရင်တာဝန်တွေရရဆိုင်တဲ့ ठी ကိုကျွန်တော်တို့အရေးယူတာတွေရှိပါတယ်နော်ဒီတော့ရာကြီးတာဝန်ရဆိုင်တာလဲဒါမှမဟုတ်ရင်အချိန်ကတ်သတ်ပြီးရဆိုင်တာလဲလုပ်ပါတယ်အပြီးပိုင်ထုတ်ပယ်ပြစ်တာကတော့နည်းပါတယ်
NLD ပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့အစဉ်အဆက်ပြန်လည်ဖွဲ့စည်းဖို့ကိစ္စကို6လတချိန်ကျင်းပနေကြ NLD ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာအလုံအမှုဆောင်အဖွဲ့တွေကိုအစားထိုးဖြည့်ဆည်းဖို့ပါတီစည်းရုံးရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်ဖို့ပါတီအစိုးရနဲ့လွတ်တော်ဟန်ချက်ညီညီဆောင်ရွက်ဖို့ဗဟိုကဖွဲ့စည်းထားတဲ့လုပ်ငန်းအဖွဲ့တွေကိုပြန်လည်သုံးသပ်ပြီးဖြည့်ဆည်းဖို့နဲ့ စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးဖို့ကိစ္စတွေကိုလည်းဆုံးဖြတ်ခဲ့ကြပါတယ်ရှင်
ဖီရီဒရင်နောက်မမမီခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကိုလည်းတင်ပြပါမယ် NLD အစိုးရလက်ထက်လစ်လပ်သွားတဲ့လွှတ်တော်နေရာတွေအတွက်ဒုတိယအကြိမ်ဂျားပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပသွားဖို့ရှိနေပါတယ်ဂျားပြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီတာမကအခြားနိုင်ငံရေးအင်အားစုတွေလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းနေကြပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
အနာဒီဇောလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးဂျားပြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့နှစ်ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျားပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျားပြတ်ရွေးကောက်ပွဲအတွက်ရည်တည်ကြမတက်မှတ်သေးပေမဲ့ဒီနှစ်လေလမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဘယ်တော့တော့ဖြစ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ဆိုကျွန်တော်တို့ကပြည်နယ်တိုင်းရယ်ခရိုင်ရယ်မြို့နယ်ရယ်ရက်ကွက်နယ်ကြီးရယ်ဒီကော်မရှင်အဖွဲ့ဝင်တွေကျွန်တော်အတိအကျတန်းဖော်တယ်အဲ့ဒါတွေပြီးလို့ရှိရင်ဒီကြားပြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကသင်တန်းတွေပေးရအောင်အစဉ်စဉ်စင်ပွားသင်တန်းတွေရောအစဉ်စဉ်ပေးရမယ်အဲဟိုဒီနှစ်စာဘိုင်းလောက်မှာတော့မလုံးနိုင်ဘူးရနှစ်လေဘိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယကြိမ်ဂျားပြတ်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တနိဒာကြီးလွတ်တော်9နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလဲရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးလာတင်ကပြောပါတယ်
။အဲကျင်းပကြတော့2နေရာရှိပါတယ်ဗျ။အဲကမ်ပလက်နဲ့အဲမတူပါဗျ။အဲဒီမှာတစ်ခုကတော့အတိုင်းဒေသအချင်းပြည်နယ်လွတ်တော်ပေါ့။နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်။အဲဒီမှာ2ခုရှိမှာ။နောက်မန္တလေးဗပိတ်ကျင်းပတစ်ခုရှိမှာ။အဲ့ဒါကလည်းမလေးတိုင်းဒေသကြီးပဲပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်တို့ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြတနေရာလွတ်တယ်။နောက်တခါရခိုင်နာပေါ်ဗျာ။ရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံးခုနှစ်နေရာအဲ့ဒီခုနနေရာကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥရေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လုပ်အောင်6လနဲ့တည်းဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြတ်ရွေးကောက်ပွဲမှာတော့ NLD ပါတီက6နေရာပြည်တော်စုကြံ့ခိုင်ရေးနဲ့ပြည်မျိုးရေးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအသီးသီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံရေးအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကတုံ့တက်ပါတယ်
ဒီ2018မှာတော့တကယ်လို့ဂျားပြတ်ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြင်းများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအချိန်တွေမှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ်လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ်လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချိန်နဲ့လောက်တဲ့အနေထားမရှိတော့လည်းပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာယုံကြည်မှုအားကိုးမှုတော့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြင့်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်။အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဂျားပြတ်ရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရင်ကောက်ဝဲဥရိယအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလစ်လက်သွားခဲ့ရင်လစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေမှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့KIO ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲကိစ္စကိုလည်းပြောပြကြပါတယ်မြန်မာနိုင်ငံမှာအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အတွင်းမှာဒီကနေ့မှပဲခေါင်းဆောင်နေရာအပြောင်းလဲလုပ်ခဲ့ကြပါတယ်ဂျမားရေးအခြေအနေကြောင့် KIO ဥက္ကဋ္ဌဦးဆောင်ဟရာတာဝန်ကနေအနားယူပြီးဒုဥက္ကဋ္ဌဖြစ်တဲ့ဘူဂျိုကြီးအမလာကိုအစားထိုးတာဝန်ပေးခဲ့တာပါမြန်မာတပ်မတော်နဲ့စီးရီးတင်းမာနေစေ KIO အဖွဲ့တင်ကခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကွင်းအိမ်တင်ပြပါမယ
် KIO ကချင်လွတ်လပ်ရေးအဖွဲ့တွင်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲကိုတော့ဒီကနေ့ပဲလှုပ်ခဲ့တာဖြစ်ပါတယ် တရံဦးဥစ္စာဥဆောင်ဟရနေရာမှာဒုဥစ္စာဘူဂျိုကြီးအမ်ဘန်လာကိုတာဝန်လွှဲပြောင်းပေးအပ်ခဲ့တာဖြစ်ကြောင်းလည်းပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်ကျွန်တော်တို့ရဲ့ဒီဥက္ကဋ္ဌကြီးဥက္ကဋ္ဌဟောင်းတော့ဦးကျောင်းခါအလဲသူကဂျမန်ရဲ့အခြေအနေကြောင့်ပဲအခုလိုတာဝန်ကိုလွှဲပေးလိုက်တာဖြစ်ပါတယ်ဘူဂျိုကြီးအမ်ဘန်လာကတော့ KIO ရဲ့ဥက္ကဋ္ဌဒီနေရာမှာတာဝန်ယူတာပေါ့အဲနောက်သူဘူဂျိုကြီးတန်ဆောင်ကတော့ KIO ရဲ့ဒုဥက္ကဋ္ဌနဲ့ဒီဥပဒေချုပ်ကဝန်ချက်ပြမှတန်းဆောင်တယ်။နံပါတ်၃နေရာမှာဆရာကြီးစမစ်ကသူက KIO ရဲ့ဒုဥက္ကဋ္ဌညနေရာမှာစာဝန်တန်းဆောင်တယ်။ဘုချုပ်ကမှ KIC ရဲ့ဒုဥက္ကဋ္ဌညနေရာမှာစာဝန်တန်းဆောင်ကြတယ်။ဒီနေ့ဒီနေ့ကိုနိုင်ရီမှာသူတို့ဒီလက်စားမှာစုတောင်းပေါ်နေတဲ့ခန္ဓာကိုတင်ပါတယ
်။နိုင်ငံရေးပိုင်းဆိုင်ရာတို့ဖွဲ့စည်းထားတဲ့ KIO အောက်မှာအောက်ချုပ်ရေးပိုင်းအတွက် KIC ကချင်လွတ်လပ်ရေးကောင်စီနဲ့စစ်ရေးပိုင်းအတွက် KIA ဆိုပြီးဖွဲ့စည်းထားပါတယ် KIO ဘူကော်မတီအစည်းအဝေးကိုဌာနချုပ်လိုင်စာမြို့မှာကျင်းပခဲ့ပြီးခေါင်းဆောင်ရွေးချယ်တာဖြစ်သလို KIO အတွင်းဘူကော်မတီဝင်30ဦးနဲ့ဘူမြေရန်ကော်မတီဝင်9ဦးရှိနေပါတယ် KIO ခေါင်းဆောင်ပိုင်းအပြောင်းလဲရှိနေပေမဲ့လည်းမူဝါဒရေးရမှာတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့ဘူမူကြီးနော်ပူကပြောပါတယ်
ဒီ policy ဘိုင်းဆိုင်ရာ mobile ဆိုင်ရာဒီဘာမှအပြောင်းလဲတော့အခုလိုနဲ့ဆက်ရတော့မှမရှိနိုင်ပါဘူးကျွန်တော်တို့ကစီမံအတိုင်းပါပဲအောက်ကလူတွေပြန်ပြစ်လာတဲ့သဘောမျိုးနောက်ပဲရှိပါတယ
်မြမတော်မတော်နဲ့စည်ရေးသိမ်းမှမှုတွေနဲ့ကြုံနေရတဲ့အင်အားကြီးလက်နက်ကန် KIO ဖွဲ့တွင်ခေါင်းဆောင်မှုအပြောင်းလဲရှိပေမဲ့လည်းရက်တိချက်သဘောထားတွေသူးသူးရွရွားပြောင်းလဲမဲ့အလားအလာမရှိဘူးလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကသုံးသပ်ပါတယ
်အေးသူးသူးချာချာတော့ဒီမှာစမောင်းကငင်းချမ်းနဲ့ပတ်သက်ပြီးမှလည်းအများအားသူကသွားဖို့အစီအစဉ်ကအများအားရှိတယ်ကြည့်ရင်ငခုကေဝေးရတဲ့ချက်ကလည်းအများကြီးအကြောင်းလေးတော့သိရှိနိုင်တော့မှာ
သဘောထားသိမှလူလို့သတင်းဆက်ပေါ်နေတဲ့ KIO ဥက္ကဋ္ဌဘူဂျုတ်ကြီးအမ်ဘာလာဟာရခိုင် UNFC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်ခဲ့ဘူးသလိုလက်ရှိမှာဝါလက်နက်ကန်ဖွဲ့ UWSA ဥပောက်ယူချန်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့ရဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ရဲ့ပူးတွဲဥက္ကဋ္ဌဖြစ်လဲတာဝန်ယူထားပါတယ်။လက်ရှိမှာ KIO နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေဆဲလဲဖြစ်ပါတယ်။ဒီရပိုင်းတွင်သနိုင်းဒေတာဘက်မှာနှစ်ဖက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
။သနိုင်းဘက်မှာတိုက်တိုက်တွေဖြစ်ပါတယ်။ဒါမဲ့ဒီနေ့ခြေနေရတော့ဒီနေ့အခုတိတိတော့မရသေးပါဘူး။တိုက်ပွဲတွေဆက်တိုက်လို့ဖြစ်ပါတယ်။ဒီနေ့ခြေတနည်းဖြစ်တယ်။နေ့တိုင်းလည်းဖြစ်ပါတယ်
။ KIO ဟာ NC လမ်းကြောင်းကိုလက်မခံနိုင်တဲ့မြောက်ပိုင်းလက်နက်ကန်ဖွဲ့ FENCC ဖွဲ့ဝင်လည်းဖြစ်ပါတယ်။KIO နဲ့မြန်မာတပ်မတော်တို့ဟာ2013ခုနှစ်စွန်လမှာသကြောပြန်တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲကြောင့်ထွက်ပြေးသိမ်းရှောင်နေရတဲ့စစ်ဘေးရှောင်ဒုက္ခသည်တသိန်းကျော်ဟာနေရမပြန်နိုင်သေးပဲစစ်ဘေးဒုက္ခသည်စခန်းတွေမှာခိုလုံနေရပါတယ်ခင်ဗျာ
ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးတော့စောင့်မျှော်ကြိုဆိုနေပါတယ်နော်။
သွန်ရရှင်ဒီလေ VOA ကိုစာရေးသားကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်2019ကတော့ဒီကဘာတဝမ်းမှာဖြစ်ခဲ့တဲ့ရာသီဥတုနည်းနဲ့သဘာဝဘေးအန္တရာယ်ကြောင့်ထိခိုက်သေးဆုံးမှုများတဲ့နှစ်ဖြစ်ပါတယ်အမေရိကန်နိုင်ငံကတော်မီအင်ဒိုနီးရှားနိုင်ငံကမီးတောင်ပေါက်ကွဲမှုနဲ့အခြားကဘာတဝမ်းမှာမုန်တိုင်းနဲ့မြေပြိုကျတာတွေဖြစ်ပွားခဲ့ပါတယ်ဒီလိုသဘာဝဘေးအန္တရာယ်တွေကြောင့်အိမ်တွေလျှက်စစ်မှုတွေရေတွေအပြင်လူတွေရဲ့အသက်အန္တရာယ်ဆုံးရှုံးပျက်စီးခဲ့ရပြီးပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းမှာထိတ်တန့်သတင်းဖြစ်ခဲ့တဲ့အကြောင်းအရာတချို့နဲ့ပတ်သက်လို့ VOA သတင်းနောက် Arash Arabasari ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါ
2019ခုနှစ်တွင်ပြင်းအားအဆင့်4ရှိတဲ့ Hurricane Monsoon 3ခုအမေရိကန်နဲ့ဒူပိုင်နဲ့နယ်မြေတွေကို45ရက်အတွင်းမှာဝင်ရောက်တိုက်ခတ်သွားခဲ့ပါတယ် အဲ့ဒီ hurricane မုန်တိုင်းတွေကြောင့် American dollar billion ရာနဲ့ချီပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပြီးတော့တချို့နေရာတွေမှာဆိုရင်အခုချိန်ထိပြန်ပြီးတော့ပြည်ပြန်နိုင်ခြင်းမရှိသေးပဲဖြစ်နေပါတယ်။ American ပိုင်း Puerto Rico ကျွန်းကိုတနအီ၄တိုင်းလုံးကီလိုမီတာ150ရှိတဲ့ Maria hurricane ဝင်ရောက်တိုက်ခတ်သွားတာဟာအခုဆိုရင်သုံးလရှိသွားခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ပေါ်တိုရီကိုကျွန်းမှာနေထိုင်နေတဲ့သူ 3.3 သန်းနဲ့ကတဝက်လောက်ဟာလျက်စင်ပြီးမရှိပဲနေနေရတော့ပဲလို့ဒေသခံအင်ဂျင်နီယာတွေကခန့်မှန်းခဲ့ကြပါတယ်ဒီချိန်နေနဲ့ပတ်သက်ပြီးတော့ဒေသခံအမျိုးသမီးတူဖြစ်တဲ့မာရီယာရီဗေရာကအခုလိုပြောပါတယ
်ကျွန်မညဘက်တရေနိုးလို့သမီးတွေရဲ့အခန်းကိုသွားကျင်တာပဲဖြစ်ဖြစ်ရေချိုးကဝင်ကျင်တာပဲဖြစ်ဖြစ်လျက်စင်ပြီးပြန်မရသေးတာကြောင့်နေရာတွေကိုဆန်းပြီးတော့သွားရပါတယ်
ပေါ်တိုရီကိုဒေသခံတွေဟာရေနဲ့စီးဝါတို့လိုအခြေခံလိုအပ်ချက်တွေရဖို့အခက်အခဲတွေကြုံနေရတော့ပဲဖြစ်ပြီးတော့ပေါ်တိုရီကိုကျွန်းတစ်ခုလုံးမီးပြန်ရအောင်လုပ်ဖို့က2018မေလလောက်ထိမလွယ်တော့သေးဘူးလို့စစ်အင်ဂျင်နီယာတက်ကခန့်မှန်းထားပါတယ်ဇီရာလီယုံမြို့တော်ဖရီတောင်းမြို့နားတစ်ဝိုက်မှာပြီးခဲ့တဲ့ဩဂတ်လတုန်းကတောင်တစ်ခုပြိုကျခဲ့တာကြောင့်လူ900လောက်သေဆုံးပြီးတော့ထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်အန်မာရီကော့ကာဟာအဲ့ဒီသားကကြောင်းဆရာမတူဖြစ်ပါတယ
် All the places that you are seeing here we are houses we are having of story building
ရှင်ခုဒီမှာတွေ့ရတဲ့နေရာတွေကအရင်နှောင်းကတော့အိမ်တွေရှိပါတယ်နှစ်ထပ်အိမ်တွေအထက်မြေဆောက်အုံတွေပါဒါမျိုးမဟုတ်ပါဘူ
းချီလီနိုင်ငံမှာတော့ပြီးခဲ့တဲ့ဇန်ဘာလကမွေးချိန် 17 စင်တီမီတာလောက်ရွာသွန်းခဲ့ပြီးတဲ့နောက်မြေပြိုကျပြီးတော့ Villa Santa Lucia မြို့လဲမြေပြိုရဲ့အထယ်ပါသွားခဲ့သလိုနောက်ထပ်မြေပြိုကျနိုင်တဲ့အခြေအနေတွေရှိနေတုံးပဲလို့စီးနေတဲ့ရေခဲတုကိုလေ့လာနေတဲ့အမျိုးဖော်တဲ့ပညာရှင်တဦးကပြောပါတယ
် We have flown over the area during these 2 days
လွန်ခဲ့တဲ့နှစ်ရက်တွင်ကျွန်တော်တို့ဒီနေရာတဝိုက်ကိုကြီးခဲ့ပြီးတော့တချို့နေရာတွေမှာအဓိကတောင်ကျောတွေရဲ့နောက်မှာအကွဲကြောင်းတွေတွေ့ရတယ်လို့တချို့လည်းတဲတဲလေးဖြစ်နေတာကိုတွေ့ရပါတယ်ဒါကြောင့်ဒီလှုပ်ရှားနေတဲ့မြေလွှာတူကြီးကိုဖယ်ရှားရမှာပါနောက်ထပ်လည်းပြိုကျလာနိုင်တဲ့အခြေအနေတွေရှိပါတယ
်လူတွေတော်များများပျောက်ဆုံးနေသေးတာကြောင့်ကယ်ဆယ်ရေးအဖွဲ့တွေကနီးလန်းတွေဘောင်းစုံသုံးပြီးတော့ရှာဖွေခဲ့ကြပါတယ်ချီလီနိုင်ငံမှာကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေတဲ့လူတွေကိုခွေးတွေနဲ့လိုက်ရှာနေတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံမှာတော့မီးရောင်ပောက်ကွဲကနေမှလူတွေစွန့်ပစ်ခဲ့တဲ့တိရစ္ဆာန်တွေကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်ပြီးတော့ကယ်ဆယ်နေကြပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းနဲ့ဆူမာထရာကျွန်းတွေမှာပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာမီးရောင်ပောက်ကွဲခဲ့တာကြောင့်လူတွေတောင်းနဲ့ချီပြီးတော့ပြည်တို့ရာကိုရွှေ့ပြောင်းပေးခဲ့ရသလိုလေကြောင်းကြီးစင်တွေလည်းပြတ်ခဲ့ရပါတယ်။အရှက်ခါအင်ဒိုနီးရှားရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ်
။ Yang mengalir kedua jalur lembah.
The lava is flowing towards two directions, to the south.
မီးရောင်ချိုရေးဘူးတွေကတောင်ဘက်နဲ့အရှေ့တောင်ဘက်နှစ်ဖက်ကိုစီးနေပါတယ်။မီးရောင်ပြတွေကလေထုတွေကို3မိုင်ကျော်လောက်ပြန့်နှံ့နေပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတော့ပြီးခဲ့တဲ့ဇန်ဘာလကအပူပိုင်းမုန်တိုင်းတမ်ပင်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ120ထက်မနည်းသေဆုံးပြီးတော့နောက်ထပ်160ကျော်ပျောက်ဆုံးခဲ့ပါတယ်။2019ခုနှစ်အတွင်းနောက်ဆုံးတစ်ခုကတော့ American ပြည်ထောင်စု California ပြည်နယ်မှာစံချိန်တင်လောက်အောင်တော်မီ6ခုလောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီတာသမားထောင်ပေါင်းများစွာကမီဟက်တာနဲ့တန်းကျော်လောက်ကိုလောင်ကျွမ်းခဲ့တဲ့တော်မီကိုအသေးအတန်ညှိသက်ခဲ့ကြပါတယ်။ California တော်မီကြောင့်လူ40ကျော်သေဆုံးပြီးအင်ဂျင်အဆောက်အုံ9000ကျော်ပျက်စီးသွားခဲ့တယ်လို့ California မီတာဌာနကအရာရှိ Steve Conciardi ကပြောပါတယ်
။ Is it burned down to some beautiful homes?You could see where the homes that have a lot of defensible
ချို့ရင်းလာတဲ့အင်းတွေဒီတော်မီမှာပါသွားပါတယ်အင်းတွေမိမခုနဲ့အောင်မိချထားတဲ့အင်းတွေတော်တော်များကိုခင်ဗျားတွေ့ပါလိမ့်မယ်တချို့မိတွေကချက်ချင်းကုဆက်လောင်ကျွမ်းတာကြောင့်ကျွန်တော်တို့ကဒေသခံတွေကိုမျိုးတားနိုင်မှုအတွက်နေရာလွတ်တွေမိချလန်းတွေထားဖို့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်ပါတယ
်2018နှစ်သစ်မရောက်ခင်ဆောင်းရသည်ဝင်ပြီးတပတ်အကြာမှာပဲအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်အီရီမြို့မှာဆိုရင်လဲစီးနင်းတွေဟာ165စင်တီမီတာပေအားဖြင့်ဆိုရင်တော့5ဘီခွဲလောက်အထိကျခဲ့ပါတယ်ခင်ဗျာ
2019ခုနှစ်အတွင်းကြုံခဲ့ရတဲ့ထူးခြားအခြေအနေတွေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာပါခင်ဗျာမကြခင်မှာအမေရိကန်နိုင်ငံရေးတည်ကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ BOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10:00နာရီအထိလိုင်းမီလိုမီတာ25 kilohertz 11965လဲနိုမီတာ32 kilohertz 9329လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကြားဖို့ရှိပါတယ်။အခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်နေပါပြီ
။နဘာဂျာလွှတ်တော်ရနာပြီးတဲ့နောက်အမေရိကန်လွှတ်တော်အမတ်ကြီးဒီသတင်းပတ်အတွင်းလှုပ်ပြန်ဝင်ကြတော့မှာဖြစ်ပါတယ်။2018ခုနှစ်အစမှာပဲအချိန်ပြီလှုပ်ဆောင်ရမယ့်တာဝန်တွေကလည်းအများကြီးရှိနေပါတယ်
။ The motion is adopted.
2018ခုနှစ်ကို Republican ဦးဆောင်တဲ့လွတ်တော်ကတော့သမ္မတဒေါ်လင်ထရန့်ရဲ့ဝင်ငွေခွန်စီးကြပ်မှုပြောင်းလဲဥပဒေကိုအတည်ပြုနိုင်ခဲ့ပါတယ်။
We are making America.
ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်နေကြပါတယ်။ကြားရလားဆိုပြီးသမ္မတဒေါ်လင်ထရန့်ကအောင်ပွဲခံဂုဏ်ယူပြောဆိုခဲ့တာပါ။2018ခုနှစ်အစလွှတ်တော်အမတ်တီလှုပ်ဆောင်ရမယ့်ကိစ္စတစ်ခုကတော့လာမယ့်ဇန်နဝါရီလ19ရက်နေ့မတိုင်ခင်အမေရိကန်စိုးရရဲ့အသုံးစိတ်ဥပဒေကိုအတည်ပြုပေးဖို့ဖြစ်ပါလေ။မလုပ်နိုင်ရင်စိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းအားဖြင့်ရပ်ဆိုင်မယ့်အရေးကိုရင်ဆိုင်ရနိုင်ပါလေ။ Republican ထက်လွှတ်တော်အမတ် Mitch McConnell ကတော့
We're ready to work together across the aisle.
အရေးကြီးတဲ့လုပ်ငန်းတွေကိုငွေကြေးထောက်ပံ့ရေးမလဟင်းရအောင်ပါတီနဲ့စလုံးပူးပေါင်းလှုပ်ဆောင်ဖို့စဉ်းစားရှိတယ်ဆိုပြီးပြောဆိုသွားတာပါ။ပြည်ကလေးတကခွန်ကောက်ခမှုပြောင်းလဲရေးအခြေတင်ညှိခုံမှုတွေကြောင့်သဘောဘေးဒဏ်ကယ်ဆယ်ရေးဥပဒေကိစ္စတွေလိုတခြားပါတီနည်းစလုံးဦးစားပေးရမယ့်ကိစ္စတွေကိုဘေးဖယ်ခဲ့ရတာတွေရှိပါတယ်။ Republican ထက်လွတ်တော်အမတ်မက်ဂူရူဘီတို့ကတော့အခုလိုပြောပါတယ
်။ I'll say that I'm disappointed that we're leaving here at the end of this year.
နေ့တကုန်တဲ့ချိန်သဘောဘေးဒဏ်ကယ်ဆယ်ရေးဥပဒေကြမ်းကိုဒီတိုင်းထားခဲ့ရတာကျွန်တော်အနေနဲ့စိတ်ပျက်မိတယ်ဆိုတော့ပြောချင်ပါတယ်။ Florida, Texas, အနောက်ဘက်ကတော်မီကြောင့်ဒုက္ခရောက်တဲ့သူတွေပေါ်တိုရီကိုကလူတွေဒီလိုအချက်တွေကိုကျွန်တော်သိပါတယ်ဒီကိစ္စဆက်ပြီးရင်ဆိုင်မယ်လို့ကျွန်တော်ယုံကြည်တယ်ချင်းနေဆမ်းမှာဒီကိစ္စကိုဆက်လုပ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်နောက်ထပ်လွတ်တော်အားလှုပ်ဆောင်ရမယ့်ကိစ္စတစ်ခုကတော့မှတ်တမ်းမရမရှိပဲအမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကရောက်လာကြတဲ့သူတွေယာနဲ့ချီကြုံနေရတဲ့အချက်တဲကိုဖြစ်ရှင်းဖြစ်ပါတယ်သူတို့ကိုနေရပြန်မဖို့ကာဝေးထားတဲ့အစီအစဉ်ကိုသမ္မတဒေါ်လင်ထရန့်ကရက်ဆိုင်ထားပါတယ်လာမယ့်မလမကုန်ခင်ဒီကိစ္စကိုလွှတ်တော်အနေနဲ့ရေးယူဆောင်ရွက်ပေးဖို့လည်းအချိန်ပေးထားတာပါဒီမိုကရက်ထဲလွှတ်တော်အမတ်အေမီကလော့ဗာချာကအခုလိုပြောပါတယ်
The uncertainty is unbelievably difficult
မရေရာတဲ့အနေအထားကမယုံနိုင်လောက်အောင်ခက်ခဲပါတယ်ဒီလူတွေကိုပဲကျမတို့အစိုးရကဒီမှာနေခြင်းနဲ့ဆိုပြီးခွင့်ပြုခဲ့တာပါသူတို့မှတ်ပုံတင်ခဲ့ပါတယ်အစိုးရစီမှာမှတ်ပုံတင်ပြီးနေခဲ့ကြတာပါအခုတော့တနေ့ထက်တနေ့ဒီလိုနေထိုင်ခွင့်ဆုံးရှုံးတဲ့သူတွေပိုးများလာပါတယ်
။ကမ္ဘာရေခင်းတွေကလည်းဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းယူရမယ့်တာဝန်တွေကိုပို့ပြီးတော့ဒွန်အားပေးနေတာပါ။ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ We're actually closer.
မြောက်ကိုရီးယားနဲ့အဲ့ဒီဒေတာရင်းနျူကလ িয়ার ဆစ်ဖြစ်ဖို့ကျွန်တော်တို့တကယ်ပဲပို့ပြီးနှီးကပ်လာနေတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေထားမှာတန်တမာနီးလန်းတွေနဲ့ဖြည့်ရှင်းလို့ရတဲ့အခြေအနေမဟုတ်တော့ဘူးလို့ကျွန်တော်တော့မြင်မိပါတယ်။
နေ့တည်းအစမှာဖြစ်လေရှိတဲ့အတိုင်းနိုင်ငံရေးအတိုင်းဝိုင်းကြားမှာတယောက်တယောက်ရင်ကျကျထင်းထင်းသိမ်းသိမ်းပြောဆိုဝေဖန်မှုပန်ကြားချက်တွေလည်းထွက်ပေါ်လို့ရှိပါတယ်
။ Let's end this practice.
Republican ထဲလွတ်တော်အမတ် Jeff Flake ကလူပေါ်ကံပြက်တွေကိုတိုက်တွန်းချင်တာကနိုင်ငံရေးမှာအတိုက်အခံဖြစ်လာရင်အင်းနဲ့အားနဲ့ပြောဆိုဝေဖန်မှသဘာဝပေါ်ကြတယ်ဆိုပြီးပြုမှုနေတဲ့အလေးအထားကိုရက်ဆိုင်မှုသူကတောင်းဆိုသွားပါတယ်။ရန်လိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တဲ့မင်းကွန်းပြောတာမျိုးတွေရှောင်ကြဖို့ထင်းထင်းသိမ်းသိမ်းပြောကြဖို့သူကသတိပေးပြောဆိုသွားတာပါဒါပေမဲ့လည်းဒီလိုထင်းထင်းသိမ်းသိမ်းပြောဆိုဝေဖန်မှုဆိုတာကနိုဝင်ဘာလမှာကျင်းပမယ့်လွတ်တော်ကြားကာလရွေးကောက်ပွဲတွေနီးလာချိန်မှာလက်တွေအားဖြင့်တော့အခက်အခဲတွေရှိပါတယ်ဒီနိုဝင်ဘာလွတ်တော်ကြားကာလရွေးကောက်ပွဲမှာအထက်လွတ်တော်အမတ်တွေရဲ့သုံးပုံတစ်ပုံနဲ့အောက်လွတ်တော်အမတ်အားလုံးအတွက်ရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာကိုနားဆင်ကြရတာဖြစ်ပါတယ်။အခုကစပြီးတော့အင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကို
ိုရန်နိုင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူဆောင်ရွက်သွားမှာပါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားလာကောင်းတဲ့အကဲဆန်းချက်တွေအကြောင်းပါဒီ2018ခုနှစ်ကဟာမြန်မာနိုင်ငံအတွက်ဘလူးအခြေအနေတွေဟာစင်ခေါ်ချက်တွေအကဲဆန်းချက်တွေဒါမှမဟုတ်အလားလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတော့အခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပြီးပြီဆိုပြီးတော့ကျွန်တော်ပုံကို2ဦးဖိတ်ခေါ်ထားပါတယ်ခင်ဗျပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာတူဖြစ်ပါတယ်ဥစင်ဝင်းပါဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြန်မာရေးလည်လာသူဥကျော်လင်းဦးပါသူဟာဒီငင်းငယ်ရေးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းကျွမ်းတူရင်ရှိသူဖြစ်ပါတယ်အဲ့တော့ကိုစင်ဝင်းကတော့ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့မေးကြပါလိမ့်ကိုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
အရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံရေးနဲ့ဆက်ချင်ပါလိမ့်အရင်ပြီးခဲ့တဲ့2018နဲ့ပတ်သက်လို့မြန်မာနိုင်ငံရေးမှာလည်းဟူစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းတွေအခြေအနေကောင်းတွေဖြစ်ခဲ့တာပေါ့နော်2018အလားလာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးအခြေအနေကိုစင်ဝင်းဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီတနှစ်2018တနှစ်ပြီးတော့2019 20ကျတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်လာလာကောင်းလားဆိုတော့ကောင်းတာတွေရှိပါတယ်အဲဒီသဖြင့်တော့ကျွန်တော်တို့ကဘာတွေလိုအပ်မဲ့ဟာတွေရှိတယ်ဥပမာပြင်အစွန်ရောက်အမျိုးသားရေးအေးဟိုကင်တွယ်နိုင်လို့လိုတယ်အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေအထားကိုအဲ့ဒါကိုကင်တွယ်ဖို့လိုတယ်နောက်ပြီးတော့အစိုးရကပြုစုကြောင်းလဲမှုတွေလုပ်လို့အခုသဖြင့်ဒီအစိုးရဖွဲ့တဲ့မှာဝင်ကြီးတချို့တွေအဲ့ဒီဟိုက efficiency မဖြစ်တာပေါ့နော်အဲ့ဒါတွေကိုဟိုရွှေဟိုပြုပြင်တောင်းလဲမှုလို့ရတယ်နောက်ပြီးတော့လွတ်တော်ပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီဖွံ့ဖြိုးမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်အဲ့လိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်ရဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်ဆိုရင်ပိုတော့မှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ကြာတာအချက်တောင်ကြော်နိုင်တဲ့အတိုင်းသာရှိတယ်တစ်ဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့အမေရိကန်တို့ရဲ့ investment တွေကကျဆင်းသွားတယ်ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်တိုးတော့လည်းပဲတိုင်းပြည်ကဒီနေအချက်မှုလိုတယ်အဲ့ဒါကြောင့်မို့တက်ကဲပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လို့အပ်တာပေါ့လေ
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးတစ်ခုချင်းစီတေးစိတ်ပြန်ပြီးတော့နည်းမေးချင်ပါတယ်ခုနကစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်စစ်တပ်နဲ့အတူလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရတဲ့ပတ်သက်လို့ဒီဆက်ဆံရေးဟာနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝေးဦးစီးချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတဲ့ဦးစီးချုပ်ကိုခေါ်ပြီးတော့သမ္မတနဲ့တွေ့တာတို့ဘာလို့တော့သူတို့ရရှိတာပေါ့နော်အဲတစ်ဖက်မှာလူတော်များစစ်တပ်ကလူကျင်နေတဲ့ဒီလုံချိုးဒီကာလုံလို့အစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အမှန်ရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကအရပ်ကောကလမ်းကြောင်းတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေအထားတချို့ရရှိတယ် sanction လောက်ခံတဲ့အနေအထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တန်းနဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်မီကက်လာမလားအဲ့ဒါဆိုရှိကြပါဘောနော်နောက်ပြီးငင်းငင်းကြီးအပိုင်းပေါ့ငင်းငင်းကြီးကရလာဖို့အတွက်ကကျွန်တော်ငင်းငင်းကြီးရဲ့အရင်ပုံစံကတော့အနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေအခုကျတော့ဟိုတရုတ်ပြည်နယ်ပါတယ်အဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတည်တဲ့စစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံရတော့မကောင်းသေးဘူးဟုတ်ကူတည်ပြောရင်ဒါပေမဲ့အဲ့ဒီဆက်ဆံရေးကလည်းအကောင့်မကိုပြောင်းလာဖို့တော့ရှိပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်တဲ့ခံနေရတယ်တစ်ဖက်မှာမြန်မာဆွေးနွေးတာလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တန်တမေးနီးလန်းနေဆောင်ရွက်နေတာလည်းတော်များသတိထားမိပါတယ်ခင်ဗျအဲ့တော့ရခိုင်ကိစ္စလာလာကတော့ငြိမ်ကြသွားမလားပိုးဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲ့ဒါကလက်တလောကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ repatriation program ကိုစပြီးခြင်းနဲ့လူတပိန်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲတိုးတော် level အဲဒီဟာကိုစတင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လား အရန်ဖက်တွေမှာတော့တခြားလူမျိုးရင်းဖက်တွေမှာအဲ့ဒီအခါကျတော့အဲ့ဒါကိုဘယ်လောက်ထိကင်တွယ်နိုင်မလဲပေါ့နော်ပုံမှာမူတည်တဲ့အဲကြည့်ရတာကတော့ဟိုကုလသမဂ္ဂလူဘက်ကနေပြီးတော့အမြင်ကတော့ပမာဘက်ကအာစိတ်ဝင်စားမှုအားနည်းနေတယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့ဒီပြဿနာတွေမဖြစ်ရှင်းနိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနုလက္ခဏာတွေကတော့ဆက်ပါပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီပင်တန်ဆွေးနွေးပြီးပုကူကျော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ကိုဖတ်ချင်ပါတယ်ခင်ဗျအခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးလာတာဥလထွန်းဒဂုံမျိုးသက်ကအဲ့ဒါလေးကိုညံဝင်းအောင်ဖတ်ပြပါအောင်ဗျ
ဟုတ်ကဲ့ပါဖူးပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဒီမနေ့ American Indian Gate Crusher ကိုငှားပြီးသုံးညင်ပါတယ်မြန်မာနိုင်ငံကြီးမှာတကားကိုရှိုက်ချိုးဝင်လာခဲ့တဲ့စစ်တပ်ဟာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့ပြီးဆက်အာဏာရှင်စနစ်ကိုအခြေချလာခဲ့တာအခုအမြင့်တွေခိုင်မြဲနေလို့အသားကျသလိုဖြစ်နေပါပြီပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကင်ဆာရောဂါတဲ့လို့ဖြစ်နေတဲ့ကိုယ့်အဖြစ်ကိုတွေ့နေမှာပါအဆင့်၄လောက်ရောက်နေပါပြီအသက်ကလည်းကြီးနေပြီမို့ခွဲစိတ်ဖြတ်တောက်ဖို့လည်းမခံနိုင်ဒီတိုင်းနေရင်လည်းတေးမှာပဲငွေတွေကုန်တာလည်းတောက်တော့လည်းပဲရွှေတစ်နေ့ငွေတစ်နေ့ခဏတစ်ဖြုတ်တက်တာတာလေးလောက်ကိုစိတ်ချမ်းသာနေရတဲ့အဖြစ်ပါဒါဟာပဂရိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးခေါ်အယူအဆအပြောဆိုရင်ကျေးမှုကအစပြင်မှတာလင်ပုံမှုကောင်းမွန်တိုးတက်မှာဖြစ်ကြောင်းဒေါက်တာတင့်ဆွေကလည်းပြောပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျဒါတော့ဥလထွန်သူ့အမည်ကိုပြပထားတာပါကျွန်တော်တို့ရှိတူလည်းဆွေးနွေးခြင်းလို့ဖိတ်ခေါ်ထားတာဆွေးနွေးခြင်းလို့ဆိုပြီးတော့ကျွန်တော်တို့ရှေ့ဖုန်းနံပါတ်ပေးထားရှိပါတယ်ကုစလိုက်ဘွေကွန်လေးလိုင်းပေါ်မှာရှိပါတယ်ကုစလိုက်ဘွေကွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွေးနွေးလို့ရပါလိမ့်မယ်ခင်ဗျာ
2018မှာကြာတော့ငင်းချင်းကိစ္စတော့မပြောလို့ပါဘူး။အဲဒီကကျွန်တော်ပြောချင်တဲ့ဥစ္စာကတတ်မတော်နဲ့အစိုးရကပူပြီးတော့နိစ္စနိုင်တဲ့အခြေအနေရှိတယ်။ဘာလို့လဲဆိုတော့အောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုသုံးပြီးပြီးတော့မာဒီတတ်မတော်ပုံနိုင်ငံတကာ PR အများနေတဲ့အချိန်မှာဒီအောင်ဆန်းစုကနေပြီးတော့မှတတ်မတော်ကိုသူတို့ကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်။နောက်ပြီးတော့မှဒီသူရဲ့ cabinet ပြောင်းဆိုဆွေးရမှာ哦ပြင်ရဆိုးရမှာ哦သူကအပြောင်းအလဲတော်တော်များများလုပ်လာမယ်လို့ကျွန်တော်ထင်တယ်။နောက်မှရင်တော့သူအုပ်ချုပ်ရေးတရားကနေနဲ့အားနည်းနေတဲ့အတွက်ဒီတစ်ခုကိုတော့တော်အောင်ဆန်းစစ်ချင်2018မှာဟိုလုပ်လာနိုင်တယ်လို့ကျွန်တော်မြင်တယ်ဆရာ။
ဟုတ်ကဲ့ခင်ဗျာကုစလိုက်ဘွေကုန်းကပြောသွားတဲ့ဟာကကုစင်ဝင်းပြောရတဲ့ထပ်တူကြပါလေ။ကျွန်တော်ဒါနဲ့ပတ်သက်လို့ကုစင်ဝင်းကိုပဲပြန်မေးချင်ပါတယ်။ခုနကရခိုင်ကိစ္စမှာအစိုးရနဲ့စစ်တပ်ကဟိုတဘောထားလက်ရှိကြဆိုတဲ့အနေအထားမျိုးပေါ့ဒါပေမဲ့နိုင်ငံတကာ PR တွေကစစ်တပ်ပေါ်ပူကြီးကြလို့ရှိရင်တစ်ဖက်မှာစစ်တပ်ကကိုအစိုးရနဲ့ပတ်သက်လို့တန်တရားတွေပူကြီးလာနိုင်တာဒါမှမဟုတ်ဆက်ဆံရေးမပြေဖြစ်တာတွေကိုကြုံမကြုံလာနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ဒီပြဿနာတွေထဲမှာဟာကတစ်ခုကပါတာကဒီပြည်ဝင်နိုင်ငံကြီးပေါ့နော်အဲ့တော့ပြည်ဝင်နိုင်ငံကြီးအားပြိုင်မှုတွေမှာအခုဆိုရင်တော့ဒီအနောက်အစုဒီမိုကရေစီနိုင်ငံနေနဲ့အဲနည်းနည်းကွာလာပြီးတော့တရုတ်ပတ်ကိုပြေးနေသွားတယ်အဲ့လိုအခြေမျိုးမှာတစ်ခါကလည်း PR တွေကလာမှာပေါ့ကျွန်တော်တို့လိုချင်တာကအစိုးရကောတပ်ကောလိုချင်တာကဘန်လိုက်the policy ကိုတင်သုံးချင်တာဒါပေမဲ့အဲ့လိုကနေပြီးတော့နည်းနည်းတွေးဖြေလိုက်တော့ဘောရှိနေတယ်အဲ့တော့တစ်ခါမှာက PR တွေကထပ်တက်လာနိုင်တယ်နောက်ပြီးတော့ဒီတက်ပြင်းလာနိုင်တယ်ပေါ့ဥပမာ sanction တော့အဲ့ရနေပြီးတော့အော်ထပ်ပြီးတော့တဆင့်မြင့်တဲ့ intervention တွေဝင်လာတဲ့အခါကျရင်အဲ့ချိန်ကျရင် crack ကပေါ်လာနိုင်တယ်အဲ့အကြောင်းပေါ့နော်ပြန်ပြီးတော့အဲ့ကြောင်းဟာဘယ်လိုကြောင့်ဖြစ်တယ်သူဘယ်လိုကြောင့်ဖြစ်တယ်ဆိုတော့ဟာပေါ်လာရင်တိုင်းပြည်ကတော့အနှုတ်လက္ခဏာတွေကိုတော်တော်များများကြီးမားမားပြသွားမယ်အနေထားလည်းပြန်ရှိတယ်အဲ့တော့နောက်ထပ်စလုံးကအဲ့ဒါတွေဘယ်လို handle လုပ်မလဲနောက်ပြီးတော့ကဘာဝေဘယ်လိုမျိုးဝင်ဆက်အောင်လုပ်မလဲတက်ကိုတိုင်းနာရောပေါ့ဟိုတက်ကနိုင်ငံကနဲ့ဆက်ဆံတဲ့ဟိုပြန်သွားတဲ့နေရာမှာသူတို့အကျိုးမြတ်ရလာတာတွေရှိတယ်အခုကကြတော့နိုင်ငံကနေပြီးတော့ပြန်ပြီးတော့အလန့်ပြန်ဝေးလာတဲ့အနေထားဘာလို့ဘယ်လိုပြန်ပြောင်းမလဲပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီညမှာတကူကျော်လင်းကလည်းဖုန်းကင်လို့ဖုန်းဆက်လို့မရလို့ပါကျွန်တော်ညီငယ်နဲ့ပတ်သက်လို့မေးချင်ပါတယ်ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံညဉ့်ဉန်းကြီးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကKIA ကချင်ဘက်မှာရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြတဲ့လေနဲ့တော်မှာပြစ်တဲ့အနေအထားမျိုးဖြစ်နေတယ်။တစ်ချိန်တည်းမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားကလည်းရှိနေတော့ညဉ့်ဉန်းကြီးအလားလာနဲ့ပတ်သက်လို့ကိုစင်ဝင်းဘလူးယူဆပါလေခင်ဗျ။
ငင်းငင်းကြီးအလားလာကကျွန်တော်နားလည်းတလောက်ကတော့နှစ်လမ်းသွားဖြစ်နေတယ်အစိုးရဘက်ကကြတော့ KIA ဘက်ကပို့ပြီးတော့ဦးစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်ဒီ CSO တွေကိုဟိုအောင်ချက်ပေးလိုက်တာပေါ့နော်အဲ့ဒါမျိုးတွေလို့ကတက်တဲ့ဆိုတဲ့ဟာကိုပိုလက်ခံလာတာဖြစ်တာလေဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲတွေဖြစ်နေတာအချင်းနဲ့လည်းဖြစ်တယ် SSC မြောက်ပိုင်းနဲ့လည်းဖြစ်တယ်နောက် KNDB နဲ့တော့ဟိုတည်းကဖြစ်သေးတယ်ဒါအပြင်ပဲထူးထူးဆန်းဆန်းအိန္ဒိယနဲ့တိမမှုတွေဒါမျိုးတွေလာဖြစ်တဲ့အခါကျတော့ဟိုရှုပ်ထွေးမှုပေါ့နော်ဒီအဲ့ဒီနှစ်ခုက coordination မရှိဘူးဆိုတဲ့ဟာကိုလည်းပြတ်တဲ့တဘောလည်းဖြစ်နိုင်တယ်လို့တစ်ဖက်မှာတိရုပ်ကအဲဒီတိရုပ်ကဝင်ပြီးတော့အခုကဝင်ဆက်ဆက်ပြီးနေတာလုံနေတာရှိနေတော့အဲ့ဒီအားကိုးနေပဲလုံနေသလားပြောရခက်တဲ့လမ်းကတော့ငလန်းသွားပြီးဖြစ်နေတော့
ဟုတ်ကဲ့ကျွန်တော်ကိုစလိုက်ဘွေကုန်းကိုပဲပြန်မြည်ကြပါလိမ့်ကိုစလိုက်ဘွေကုန်းကြားပါလားခင်ဗျာကိုစလိုက်ဘွေကုန်းဟုတ်ကဲ့ခုနကဒီငင်းငယ်ကိစ္စတော့မပြောလို့ဆိုပေမဲ့ကျွန်တော်မေးချင်တာကငင်းငယ်နဲ့ပတ်သက်လို့ရောအလားလားဘယ်လိုမြင်လဲခင်ဗျာကိုစလိုက်ဘွေကုန်းလည်းတိုင်းသားတယောက်ဆိုတော့
အေးဟုတ်ကဲ့ငင်းချင်းကိစ္စပြောမည်ဆိုရင်တော့တိုင်းရင်းသားတွေကလည်းပဲဟိုမြောက်ပိုင်းအဖွဲ့ကအခမ်းအမားလေးနဲ့တက်စင်ထားပြီးတော့မှဟိုဟိုတတိယခဏလာကျွန်တော်တွေ့ရတယ်ဒီတမတော်တွေကလည်းပဲသူတို့ကဟိုဟိုတခါတည်းနဲ့ချမယ်ဖြတ်မယ်ပဲသူတို့ကပြောနေတယ်ဆိုတော့တော်အောင်စန်းစစ်ကြီးအဲ့ဒါကြားမှာပဲနေနေတဲ့ခါကျတော့သူဘလို့လုပ်မလဲဆိုတာငင်းချင်းကိစ္စတော့ကျွန်တော်တိုင်းရင်းသားတွေကလည်းပဲအော်ဘလို့ဖြစ်လာမလဲဆိုတာကျွန်တော်တို့ကအများသွားဖြစ်မခံမှန်းနိုင်ကြတော့ဘူးလူအောင်ဆန်းစုကြည်ပါလေကာချုပ်ကိုဒီငန်တကာရဲ့ဖီအားကိုဟိုတို့ကိုပေးနေတဲ့ချိန်မှာသူ့ရဲ့အခွင့်အာဏာကိုတုံတို့မှကာချုပ်ကိုဆွေးဆောင်နိုင်မှတင်ဖြစ်မယ်နှုတ်မို့ရင်တော့သူအခုပုံစံတိုင်းဆိုရင်တော့ဒီတိုင်းနဲ့တောင်မတင်ရင်ကြပဲနဲ့ဖြစ်နေဦးမလဲကျွန်တော်မြင်တယ်
NCA ကိုလက်မှတ်ထိုးဖို့အတွက်ဆိုပြီးတော့တနေ့အဖွဲ့ကြီးပါဝင်မျိုးအတွက်အစိုးရဘက်ကလည်းတော်လေးကြိုးပမ်းနေတာတွေ့ရပါတယ်ပြဿနာကစစ်တပ်ဘက်ကလည်း NCA ကလွယ်လို့ခြားနီးလည်းမရှိဘူးဆိုတဲ့အမြင်မျိုးဖြစ်တော့ NCA မှာရောတိုင်းသားတွေပါဝင်လက်မှတ်ထိုးလာနိုင်ဖို့အခွင့်အလမ်းတွေအခြေအနေကောင်းတွေရောမြင်ရပါလား
ကျွန်တော်ထင်တယ်ဒါသူတိုင်းသား ZNF စီချနဲ့ဘာလဲအင်အားအနေငယ်ပဲရှိတဲ့သူညာနေတဲ့သူပဲထိုးချင်ထိုးမှာဟိုအမြောက်ပိုက်အဖွဲ့ကမထိုးမချင်ရတော့ဘာမှထူးမှလည်းမဟုတ်လေဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းမေးကြည့်ပါလေ NCA ကိုမြောက်ပိုင်းဖွဲ့လူအင်အားကြီးတဲ့ဖွဲ့တွေကမထိုးပဲနဲ့ညီညာရေးရောရှစ်ဆက်သွားနိုင်ပါမလားတခြားနီလန်းရောရှိလာနိုင်လား
အဲ့ဒါကိုပြောလို့ရှိရင် KIO ဘက်မှာအခုဒီဟိုဒီနေ့ဟိုပဲຢာဒီကိုပြောင်းလဲလောက်တာပေါ့နော်ဟိုဟာပိုချိုကြီးအင်ဘန်လာဟာတက်ဟိုဦးဆောင်ဟာနေရာမှာတက်လာတာပေါ့သူအလိုအတားအတူပဲဟိုကြပိုချိုကန်ဆောင်တို့ဘာလို့တက်လာကြလဲအဲ့တော့ဖြစ်လာနိုင်တဲ့အလားလားသူတို့တွေက NCA parallel သမားတွေပေါ့နော် parallel NCA လမ်းကြောင်းမတော်ဘူးဟိုရပကနေပြီးတော့မဟာမိတ်ကကိုပို့သွားမယ်ဆိုတဲ့လမ်းကြောင်းအဲ့ဒီဟာကအဲ့ဒါ NCA ရဲ့ဘူကတက်ကနေပြီးတော့ကျွန်တော်တက်မတော်နေပြီးတော့ကင်ထားတာအဲ့တော့တက်မတော်ကအဲ့ဒီခါကိုဘယ်လောက်ထိလိုက်မလဲဆိုတဲ့ပုံမှာမူတည်တယ်ဘူကဦးဆောင်တဲ့အတွက်အဲ့ဒီဟာကနောက်မှဘက်ကင်းကတရုတ်ကရှိနေတယ်အဲ့တော့တရုတ်ရဲ့အခမ်းအနားလည်းပြန်ပါလာပြန်ရောဒီပုံမှာဘယ်လိုလိမ့်နိုင်ကြမလဲပေါ့နော်
ဟုတ်ကဲ့
ဒီလိုဆိုရင်တော့နည်းနည်းရဝင်ပေါ့
ကျွန်တော်ကအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းနေမိချင်ပါတယ်အစိုးရကပြောမဆိုရင်တို့နိုင်ငံတော်မူဝါဒတစ်ခုလုံးချတဲ့ခါမှာညီအစ်ကိုဦးစားပေးတဲ့မူဝါဒမျိုးနဲ့တွားနေရသတိထားမိပါတယ်။ဒေါ်ဆန်းစုကြည်ကိုနဲ့ကလည်းအခုမကြသေးခင်ကပဲကြားကိုတွားပြီးတော့ဒီညီငယ်စွန့်ပွဲစကားမျိုးတွေပြောတဲ့ခါကျတော့အစိုးရရဲ့ဒီညီငယ်ကိုဦးစားပေးတဲ့မူဝါဒနဲ့ပတ်သက်လို့အချို့ကဝေဖန်တာတွေရှိပါတယ်။ညီငယ်ဆိုတာအချိန်ကာလအကြာကြီးလုပ်ရမယ့်ဟာမျိုးပေါ့။တိတ်ပြီးတော့ဦးစားပေးလို့ရှိရင်ဒီပေါ်မှာအချိန်ပူပေးနေရဆိုတဲ့သဘောမျိုးတွေလည်းဝေဖန်တာတွေ့ပါတယ်။ကိုစိန်ဝင်းရဲ့အမြင်အရောဘယ်လိုရှိပါလဲ။
ကျွန်တော်ကတော့ဒေါ်ဆန်းစုကြည်ငင်းငင်းလေးလုပ်တဲ့ဟာကဟောတော့လုတ်တင်နေဆိုတဲ့ဟိုဟာကိုထောက်ခံနေအဲသူအဲ့လိုလုံးလို့အများပြည်စောပိုင်းနှစ်တွေမှာပေါ့စီးပွားရေးဘက်ကိုအာယုံဆိုင်မှုနေတယ်အမှန်တော့သူလည်းစီးပွားရေးဟိုအာယုံဆိုင်လို့မရပါဘူးတခြားနောက်ပြီးတော့ဒါတခြားသောဝန်ကြီးတွေနဲ့ပဲလွှဲထားမယ်ဟာပေါ့ငင်းငင်းကြီးကိုသူအပြည့်ဟိုဟာလုတ်တင်နေလို့မြင်တယ်ဒါငင်းငင်းကြီးရမှတာလည်းဖွံ့ဖြိုးမှုဘက်ကိုလည်းသွားရမှာပေါ့အလို့တော်လည်းသူရဲ့အားနည်းချက်ကငင်းငင်းကြီးကိုလုတ်တဲ့နေရာမှာအာ reconciliation ကသူကတက်ဖို့ပို့ပေးထားတဲ့အခါကျတော့တိုင်းသားတွေနဲ့မနီးလာဘူးဖြစ်နေတယ်အဲ့ဒီတစ်ချက်ကအားနည်းချက်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့တက်ဒီပြန်လဲသိမြတ်ရေးဆိုပြီးတော့ပြောနေတဲ့အနေအမှာကောဒီတက်နဲ့တိုင်းသားတွေကြားတဲ့အနေအထားကဘယ်လိုမြင်လဲခင်ဗျ
ပြန်သိမဲ့ကြီးလို့ပြောတယ်အဲဒါဟိုကအစိုးရနဲ့ပြီးရင်တော့ civil military relationship ပေါ့အဲ့ဒါလား civil ဟိုအယက်သားဘက်ကအောက်ချုပ်ခံပြီးတော့ဟိုလိုက်ပြီးတော့ဟိုတပ်ကိုဟို reconciliation လုပ်နေရတဲ့သဘောတစ်ဖက်မှာတိုင်းသားတွေဘက်ကကြတော့အဲ့ဒါကပါလဲဆိုတော့အယူအဆတွေ principle ဟိုတွေပေါ့နော်ဒီအထွေထွေတွေကမြင့်တည်တဲ့ federal ဆိုတဲ့အာကိုတက်ကနေပြီးတော့ခိုင်ခိုင်မာမာယုံကြည်လာဖို့အတွက်ကတော့လူရောစင်မှာမရှိသေးဘူးအဲ့ဒါအဲ့ဒီလမ်းကြောင်းကဟာနေတာတက်ကသူ့ရဲ့အာနာကိုစုစည်းမယ်ဆိုတဲ့ဟာလိုပဲများနေတဲ့အတွက်နှစ်ဖက်ကအလန့်ကွာဝေးနေတာအယူအဆပိုင်းဆိုင်ရာမှာနောက်ပြီးတော့လူကြီးကိုဦးစားပေးတဲ့အမြင်တွေပဲရှေ့တန်းတင်ပြီးတော့အလုပ်ကင်နေတဲ့အခါမှာဝေးနေသေးတာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်လို့ပဲကလည်းလှည့်ကြပါရစေ။စီးပွားရေးနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြီးခဲ့တဲ့နှစ်စီးပွားရေးနဲ့ပတ်သက်လို့အားမလို့အားမရတာတွေတော်လီအတန်ထွက်ခဲ့တယ်။စီးပွားရေးသမားတွေရောနောက်တာမန်လူထုအားစောဒီနှစ်ရဲ့အနေထားရောဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
။စီးပွားရေးလို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူထုအနေသာပုံစံနှုတ်ပေါ့ပုံစံနှုတ်ကတော်တော်ကြီးကိုတည်တည်တက်ဆက်လာတဲ့ဟာအဲ့ဒါကိုကင်တွယ်နိုင်ဖို့လိုတယ်။နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ကျွန်တော်တို့ရဲ့အမေဟောင်းဖြစ်တဲ့လေလေးအလေးကြီးအဲ့ဒီဟာကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနဲ့ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော့လည်းကောင်း2019မှာကောင်းနေရအမိနေပါတာပဲအဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့အခါကျရင်အလုတ်ကင်ခွင့်အမ်းတွေများလာဘူးကျွန်တော်တို့ investment တွေများလာတာနဲ့အတူလုတ်ကင်ခွင့်အမ်းဘလောက်များများပေါ်လာမလဲဆိုတဲ့ဟာကိုလုံနိုင်လို့အရေးကြီးတယ်ပြီးတဲ့အခါကျရင်လေသိန်းရသိန်းတွေကိုအိုအစိုးရဒီတက်ဆာရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ
်အစိုးရအနေနဲ့ကစီးပွားရေးပဲနိုင်ငံကြီးဖြစ်ဖြစ်ပေါ့2018အတွင်းမှာဘာတွေထူးခြားလုပ်ပြနိုင်မယ်လို့ကိုစိတ်ဝင်မျှော်လင့်ထားလဲ
အစိုးရကတော့အထူးသဖြင့်တော့သူက investment ဘိုင်းကိုတူပေးပြီးတော့သွားလိမ့်မယ်လို့လှည့်လိမ့်မယ်လို့မြင်တယ်သူကကြောက်ဖြူရအားကိုးမယ်လို့ထင်ပါတယ်ရခိုင်ဒေသဖွင့်ယူရေးပေါ့လေအဲ့ဒါကရခိုင် package light ပါတဲ့ဟာကိုတွားပြီးတော့လုံနိုင်လို့တော့ပြီသူကအာယုံဆိုင်လိမ့်မယ်လို့ထင်တယ်နောက်ပြီးသူတို့ကတော့ပုံလေးလုံးထိန်းမှုဟာကိုဟိုကြိုးစားရမှာပေါ့လုံနိုင်မလားဆိုတဲ့ဟာကတော့လောလောဆယ်အနေထားပြီးတော့တန်တရားရှိသေးတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါတယ်အရက်ဖက်လွတ်လပ်ခွင့်ဤပေါ့နော်ဥပမာဆိုရှင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုကရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုံခြုံခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သက်ခံရတာတွေအဲအလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သက်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားလာတွေကရောဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဟို freedom of expression တွေယုံကြည်မှုပေါ်ဒါမဖြစ်မနေငါတို့ဦးစားပေးပြီးတော့လုပ်တင်နေဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတယ်ဆိုတဲ့ဟာကိုယုံကြည်ကိုးစားမှုကအားနည်းနေတယ်သူကဘ ਹੁ စုပ်ကိုင်မှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရကတော့ sensitive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာထိမှာဆိုတဲ့အတွက်စသဖြင့်ပေါ့နော်ဟောအဲ့ဒီ civil area တို့ကိုဖွဲ့ပေးရမယ်ဟာကိုဥပဒေမှာထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တည်ခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတည်းဒီမေကောအနေနဲ့နေနေတာပေါ့နော
်ဟုတ်ကဲ့ဒီသတင်းတော့ဒီသတင်းလွတ်လပ်ခွင့်နေနဲ့ပတ်သက်လို့ဒီလာမယ့်နှစ်မှာအခြေအနေကတိုးတက်လာနိုင်လားဘာလို့လဲဆိုတော့အဖက်စီခံရတဲ့လူတွေကလည်းရှိနေသေးတယ်လွတ်လာတဲ့လူတွေတော့ကျွန်တော်သတိထားမိပါပြီ
အဲအဲ့ဒီခါကအစိုးရကြတယ်တစ်ဖက်မှာပြန်ကြည့်ပြန်ရင်သူကလုံလုံကြီးဆက်တာနဲ့အပိယူလို့ဟိုအပိယူတော့ပေါ့ကွာသူဟိုနားလေသူတို့ရဲ့အာနာကဥဆောက်တော့ပြီးတော့လုံနေရတဲ့အတွက်လုံလုံကြီးလုံလုံကြီးကဏ္ဍနဲ့လာလို့ရှင်ဟုတ်ပြီအဲ့ဒါသူကသူကဏ္ဍသူ့ဘက်သူလုံပေါ့တို့တော့လည်းပဲ procedure ကိုတော့သွားတော့ဥပမာအဖြစ်အဲဒီသတင်းတောက်တွေဖမ်းမယ်ဆိုရင်တမရယုံကိုပို့တယ်တမရယုံကနေပြီးတော့ရှင်းနေကြယုံကိုပြန်ပြီးတော့အာပဲဥပဒေနဲ့ဆွဲလို့ရမယ်တင်တယ်ဒါမျိုးကတော့သွားတယ်တို့တော့အစိုးရရဲ့ intervention ဟာဒါတော့မဖြစ်သင့်ဘူးညီဒီကိစ္စကတော့မလုပ်ပါနဲ့ဆိုတဲ့ဟာမျိုးမရှိတဲ့အတွက်ဒီပြဿနာတွေကဆက်ပြီးတော့ဖြစ်နိုင်တဲ့အနေအားဖြစ်လာရှိနေတယ်နောက်ပြီးတော့ဥပဒေအကောင့်တွေပေါ်မှု right to information လို့ဟာမျိုးကိုသုံးဖို့အားနည်းနေသေးတယ်လို့မြင်တယ
်ဟုတ်ကဲ့ကျွန်တော်ကို slide ဝေကွန်လည်းမေးချင်ပါတယ်ကို slide ဝေကွန်အခုလာမယ့်နှစ်အတွင်းမှာဒီရက်ဖက်လွတ်လပ်ခွင့်နေပေါ့ခုနကပြောသလိုသတင်းမီဒီယာလည်းပါမယ်ရက်ဖက်အဖွဲ့အစည်းလည်းပါမယ်လူထုလည်းပါမယ်ဒီလွတ်လပ်ခွင့်နေအတွက်ဘယ်လောက်ထိမျှော်လင့်ထားပါလဲခင်ဗျာ
ဟုတ်ကဲ့ရက်ဖက်လွတ်လပ်ခွင့်ရတော့ပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုရင်တော့အခုစခိုင်ကိစ္စမှာတင်းတော့တွေဖန်ခံတဲ့ကိစ္စတွေအားလုံးကလည်းပဲဝေဖန်ခြင်းခံတော့ဒေါံဆန်းစစ်ကြီးဦးဆောင်တဲ့အစိုးရအဖွဲ့ကနောက်ဆက်စစ်မှာဆိုရင်တော့
ဒီထက်ဒီနိုင်ငံတကာဝေဖန်မှုကနေကျင်းလို့အောင်တော့အသက်နိုင်ဆုံးလုံးဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဆရာပူကောင်းအောင
်ဟုတ်ကဲ့ let the law ဒီဆန္ဒပြတာတွေတော့ရက်ဖက်အဖွဲ့စည်းတွေရဲ့လုပ်ပုံကံပုံတွေကတ်တက်ခါရဲဒီအခြေအနေတွေကပို့ပြီးတော့နည်းနည်းကောင်းလာမယ်ထင်လားဘယ်လိုမြင်ပါလဲခင်ဗျ
ကောင်းလာမှာပါဘာလို့လဲဆိုတော့ဒီဆန္ဒပြမှုတွေကိုသူတို့ကချုပ်ချယ်နေနေဆိုရင်တော့သူကအစွဲရန်ရာကြီးတွေမှာရက်တန်းသွားနိုင်တဲ့အခြေအနေရှိမှာပါဘာရှိနိုင်တယ်ဘာလို့လဲဆိုရင်တော့သူကမလိုလားအတဲ့မလိုလားတဲ့ဟိုအဖွဲ့တွေလည်းရှိနေတာဟောဒါတွေကလည်းတော့အောင်ဆန်းစုကြလည်းတတိထားပြီးတော့
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့မျိုးပြောရတယ်
တတိထားမှာပါ
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့တွေမျိုးပြောရတယ်ခင်ဗျ
မလိုလားတဲ့အဖွဲ့တွေဆိုတာဟိုကအစိုးရရန်ရာကြီးပြီးတော့ NLD အစိုးရကိုမဆိုင်တဲ့သူတွေအများကြီးရှိတာဟော
အဲ့
အဲ့လိုမျိုးတွေအဲ့ဒီမှာခွင့်ကောင်းယူပြီးတော့မှဟိုဆွေးခေါ်သွားနိုင်တဲ့ပုံစံမျိုးရှိနေတယ်ဆရာ
ဟုတ်ကဲ့ခင်ဗျတစ်ဖက်မှာကိုစိန်ဝင်းကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနဲ့အတွက်စိန်ခေါ်ချက်တစ်ခုဖြစ်လာနိုင်ပါလား
ဟာကျင်းနေဖြစ်တာပေါ့ဒီလိုကအဲ့ဒီလောလောဆယ်အစိုးရအကြက်တဲတွေးအောင်ရ2020ရေကောက်ကြွယ်အတွက်momentum ဒီဆောင်နေတာဆိုတော့သူတို့ကဒီတနေ့ကိုပဲတော့ထားတော့အစိုးရရဲ့အစိုးရလုပ်ပုံကိုင်းလုံးတွေကိုထဝေးကိုသူတို့ကထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားကြီးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ဝင်ရှာနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ဖက်မှာလည်းကဘာကြီးကဟိုလမ်းကြောင်းဟိုဒီဘိုင်းကိုအာယုံဆိုင်လာတာတွေလည်းရှိတာအဲ့ဒီဟာကိုလူတွေအများကအာယုံမရောက်တော့အောင်အဲ့ဒီပုံမှာဟိုထောက်ကြောက်တဲ့ကိုဝင်သွားအောင်အစိုးရကဘလို့ကန့်ကြမလဲဆိုတော့ねတချို့ဟာဒီမှာပြတ်တက်လုံးရခရာဒီမလုပ်ဘဲနဲ့တို့ဝင်ရင်ခံသွားမယ်အပိုင်းတွေလည်းမရှိသေးတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်လီလိုက်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်စီစဉ်ကိုကျွန်တော်တို့ရန်နာခွင့်ပြီးပါခင်ဗျာခု
ကုသညူဆွေးနွေးတင်ဆက်တဲ့အင်္ဂါည VA ဒိုင်ရိုက်လေးလိုင်းအစီအစဉ်ကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကကြေပြမှာဖြစ်ပါလေ
ကျန်းချုပ်ရက်ဆက်ပြီးအကျင့်ပြည့်အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမတော့ဆန့်ကျင်လာကြတာလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအီရန်ဆန္ဒပြသမားတွေကိုချီးကျူးပြောဆိုလိုက်ပါတယ်အီရန်အစိုးရဆန့်ကျင်ရေးအကြမ်းဖက်မှုတွေကိုရန်သူတွေကလှုံ့ဆော်နေတာလို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့မှပဲစွပ်စွဲထားတာပါအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုထိန်းချုပ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အရင်သမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကယူယူမိုက်မိုက်နဲ့အီရန်ကိုပေးခဲ့တဲ့ငွေတွေကအကြမ်းဖက်ဝါဒနဲ့သူတို့အိတ်ကတ်ထဲပဲရောက်သွားတယ်လို့အမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုကန့်လှန့်လိုက်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကအပြစ်ရပါမွန်ကျွန်းရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွင်နဲ့တွေ့ဆုံလို့ကြောင့်နှစ်နိုင်ငံပေါင်းစည်းရေးဝင်ကြီးကဒီကနေ့ပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ Twitter ကဆွဆွဲရေးသက်ချက်ကိုစန့်ကျင်ကန့်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကိုပါကစ္စတန်အစိုးရကဆင့်ခေါ်လိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ဘေးဥပါပါဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနံပါတ်24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှင်နဲ့အားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.